ဂါဇာကမ်းမြောင်ဒေသရဲ့တောင်ပိုင်းမှာတော့လူပေါင်း90ရေမနဲ့တေဆုံးခဲ့တဲ့တိုက်ခိုက်မှုဟာဟမတ်ရဲ့စစ်ဦးစီးချုပ်မဟာမက်ဒီဖ်ကိုပြစ်မှတ်ထားပြီးတိုက်ခိုက်တာလို့အစ္စရေးကပြောပါတယ်။ဒါပေမဲ့ဟမတ်တွေကတော့မဟုတ်ဘူးလို့ချက်ချင်းပဲညှင်းဆိုလိုက်ပါတယ်။တေဆုံးသူတွေထဲမှာဒီဖ်ပါမှာပါတော့အခုထိမသိရသေးဘူးလို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နန်ဒယာဟူကပြောပါတယ်။အစ္စရေးအရာရှိတွေကတော့သူနဲ့ဒုစစ်ဦးစီးချုပ်ရာဖာဆာလာမာတို့ကိုအဓိကပြစ်မှတ်ထားတယ်လို့အတည်ပြုပါတယ်။ဒီတိုက်ခိုက်မှုကြောင့်ဘယ်သူတွေတေဆုံးနေဆိုတာကိုစစ်ဆေးနေစေဖြစ်ကြောင်းလည်းပြောပါတယ်။ဒါပေမဲ့ဘေးကင်းဆုံးအဖြစ်နဲ့သူတို့တတ်မှတ်ထားတဲ့နေရာမှာတိုက်ခိုက်တယ်ဆိုတဲ့ဆွတ်ဆွဲချက်ကိုမငြင်းပါဘူး။ဒီဖာအစ္စရေးနဲ့ဟာမတ်ရှားစစ်ပွဲဆစေတဲ့လူပေါင်း1200လောက်တေဆုံးခဲ့ရတဲ့အောက်တိုဘာ9ရက်အစ္စရေးကိုဟာမတ်ရှားဝင်တိုက်မှုကိုစီစဉ်သူအများပြားတွေကတယောက်ဖြစ်မယ်လို့ယုံကြည်ပါတယ်။ဟာမတ်ဒုတိယထိပ်တန်းခေါင်းဆောင်ကလည်းဣသရေဘက်ကနေပြီးတော့အလိုရှိဆုံးစင်းမှာပါနေပြီးသူ့ကိုလှုပ်ချံဖို့အတွက်ဣသရေဘက်ကအချင်းချင်းစူးစမ်းပေမဲ့ခုထိလွတ်မြောက်နေသေးပဲလို့ဣသရေကယုံကြည်ပါတယ်။အခုဣသရေရဲ့မဟုတ်မှန်တဲ့ပြောကြားချက်တွေဟာလူစုလိုက်တပ်ဖြတ်မှုကိုဖုံးကွယ်ချင်တာကြောင့်ဖြစ်တယ်လို့ဟမတ်ရှ်ကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။